Riders ရင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စုဦးတို့ဖမ်းဆီးအကျဉ်းချခံရတာဒီကနေ့ဆိုရင်တနေ့တင်းတင်းရှိပါပြီ။သူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ပြည်ရင်းပြည်ပကအပြင်းထန်တောင်းဆိုရာတွေဇက်တိုက်ထွက်ပေါ်နေတယ်လို့သူတို့ကိုဆက်ပြီးအကျဉ်းချထားတာကြောင့်မြန်မာနိုင်ငံရဲ့စာနေစင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့အပေါ်အစိုးရရဲ့သဘောထားကိုမေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအကြောင်းကိုရန်ကုန်မြို့ကနေ VOA သတင်းတောက်ကိုစီသူကသတင်းပေးပို့ထားပါရဲ့ရှင်။
Rider သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အင်းတင်ကျေးရွာအနီးမှာမွတ်စလင်ဆယ်ဦးကိုမြန်မာလူကျွေးတပ်ဖွဲ့တွေနဲ့ဒေသခံတချို့ကအစုအဝေးလိုက်တပ်ပစ်ပြီးတော့မြင်းမြုပ်ထားခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ပြီးသတင်းရောင်းနေချိန်အတွင်း2018ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာအဖမ်းခံခဲ့ကြပြီးတော့နိုင်ငံတော်လူ့အခွင့်အရေးအုပ်ဥပဒေချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့တရားရုံးတင်စစ်ဆေးပြီးထောင်ဒဏ်9နှစ်စီချမှတ်ခံရတာပါကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာသူတို့ကျူးလွန်ခြင်းမရှိတဲ့ပြစ်မှုအတွက်ဆက်ပြီးတော့အကျဉ်းချခံရတဲ့အချက်ကဒီမိုကရေစီလွတ်လပ်စွာဖော်ထုတ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာမြန်မာနိုင်ငံရဲ့တန်ဓေထံကိုမေးခွန်းထုတ်เสียဖြစ်နေတယ်လို့ရိုက်တာသတင်းဌာနရဲ့အဒီတာချုပ်စတီဖင်အက်ဒလာကပြောပါတယ
် Every day they continue to be behind bars is a missed opportunity for Myanmar to stand up for justice
သူတို့အကျဉ်းထောင်ထဲမှာဆက်ရှိနေတဲ့နေတိုင်းနေတိုင်းဟာတရားမျှတမှုတွေရပ်တည်ဖို့မြန်မာနိုင်ငံအတွက်အခွင့်အလမ်းတစ်ခုလက်လွတ်ဆိုးဆုံးနေတာပဲဖြစ်ပါတယ်မြန်မာလူထုအနေနဲ့သူတို့ကိုဂရုပေးထားတာကြားလာပြီဖြစ်တဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုရရှိခံစားရိုက်ပါတယ်။ဝါလုံးနဲ့ကျော်စိုးဦးတို့ဟာလည်းသူတို့မိသားစုတွေမိษွေအပေါင်းအသင်းတွေနဲ့အတူပြန်နေခွင့်အမြန်ဆုံးရတယ်ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာဥပဒေကြံပေးတူအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးရှိနေတူဖြစ်သူအမဲဂလူနေကလည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာသမရဦးဝင်းမြင့်ပြောထားတာကိုပြန်ထောက်ပြထားပါတယ်။ဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ကမ္ဘာလူ့ခွင့်ရေးပညာစာတမ်း290ပြည့်အထိမ်းအမှတ်အခမ်းအနားကိုပေးပို့တဲ့တဝင်လာထဲမှာသမရဦးဝင်းမြင့်ကတရားဥပဒေစိုးမိုးရေးမရှိရင်လဲဒီမိုကရေစီအခွင့်အရေးနဲ့လူ့အခွင့်အရေးဆုံးရှုံးစေပါသည်ဆိုပြီးတော့ထည့်ပြောထားတာပါအမောကလူနေကဒီအချက်ကိုသူ့အနေနဲ့လုံးဝသဘောတူကြောင်းဒီသတင်းတောက်တွေဟာလူစုလူဝေးလိုက်တပ်ဖြတ်ခံရတာကိုဖော်ထုတ်ခဲ့ကြပြီးတော့သူတို့ရဲ့အများအကျိုးဆောင်ရွက်မှုအတွက်ထောင်ချခံရမယ့်အစားချီးကျူးဂုဏ်ပြုခံရတဲ့ကြောင်းသူတို့ရဲ့အနာဂတ်ဟာအစိုးရလက်ထက်မှာရှိနေပြီးတော့ကဘာကစောင့်ကြည့်နေကြောင်းထုတ်ပြန်ကြမှာပြောထားပါတယ်တရနောင်းအူဖန်စီခံရတဲ့တနည်းပြထိမ့်မှတ်စုဝေးပွဲကိုရန်ကုန်မြို့စုလီပန်းချံမှာဒီကနေ့ပြုလုပ်ခဲ့ကြပြီးတော့သတင်းမီဒီယာသမားတွေတက်ကြွလှုပ်ရှားသူတွေနဲ့အားပေးဝန်းရံသူတွေတရာလောက်တက်ရောက်ခဲ့ကြပါလေစုဝေးပွဲကိုဥဆောင်စီစဉ်သူတွေကတူဖြစ်တဲ့အတန်အဖွဲ့ရဲ့ဥဆောင်သူမောင်ဆောင်ခါကသူတို့စုဝေးပွဲလုပ်ရတဲ့ရည်ရွယ်ချက်နဲ့သူတို့ရဲ့တောင်းဆိုချက်ကို VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့အဓိကထားပြောချင်တာကတော့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့လွတ်တဲ့နေရာမှာကျွန်တော်တို့ကဘာကိုပူရောင်ကြိုက်လဲဆိုတော့ဥမာသမရကနေပြီးတော့လူငင်းချက်နာကိုနဲ့လွတ်တယ်ဆိုတာတရားရုံးကနေပြီးတော့ဟိုတိုက်ရိုက်ကိုပဲလွတ်တာဦးကျွန်တော်တို့လိုချင်တယ်ဘာလို့လဲဆိုတော့သမရကလွတ်တယ်ဆိုရင်ဒါကအပြစ်ရှိတာကိုသမရကလူငင်းချက်နာကိုပေးရဆိုတော့အမြင်ပဲဖြစ်မှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ဒီတရားရုံးကနေတိုက်ရိုက်လွတ်တယ်ဆိုရင်သူတို့ဟာအာဒီသူတို့ရဲ့ဒီသတင်းစာကျင့်ဝတ်နဲ့ရေးသားခဲ့တဲ့ဒီလုပ်ရဟာလုံးဝပြစ်မှုမမြောက်ဘူးလုံးဝအပြစ်မရှိဘူးဆိုတာကိုပို့ပြီးတော့ပေါ်လွင်စေမှာဖြစ်ပါတယ်ပေါ့အ
မေရိကန်အောက်လွတ်တော်ကအင်္ဂါနေ့မှာချမှတ်ခဲ့တဲ့စွန့်ပြက်ချက်အမှတ်13961ထဲမှာလဲကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွတ်ပေးဖို့တောင်းဆိုထားတဲ့အချက်ပါဝင်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့မှာရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်ချမှတ်ခဲ့ပြီးတော့နိုဝင်ဘာလ5ရက်နေ့မှာသူတို့ရဲ့အကျိုးဆောင်ရှေ့နေတွေကအယူခံလွာတင်သွင်းထားပြီးဖြစ်ပါတယ်အဲ့ဒီအယူခံအမှုကိုရန်ကုန်တိုင်းတရားရုံးမှာလာမယ့်ဒီဇင်ဘာလ24ရက်နေ့နှစ်ဖက်စတင်ကြားနာဖို့ရှိပါတယ်ခင်ဗျာ